ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလပိုင်းအနည်းငယ်အတွင်းလူသတ်မှုပေါင်းဒါဇင်နဲ့ချီပြီးရှိလာတဲ့အတွက်ဒုက္ခသည်တွေကြောင်းရွံ့ထိမ့်လန့်နေကြပါတယ်။အုပ်စုလိုက်ဂိုင်းဖွဲ့တပ်ဖြတ်မှုတွေအပါအဝင်မူရင်ဆေးဝါးနဲ့လူကုန်ကူးမှုဆရာတွေကျူးလွန်နေသူတွေကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကထိထိရောက်ရောက်နှိမ်နင်းနိုင်ဖို့ကြိုးစားနေပေမဲ့အင်အားလုံလောက်မှုမရှိဘဲဖြစ်နေပါတယ်။ AFP သတင်းအခြေခံပြီးတော့ဆက်ပြီးပြောပြမှာပါရှင်။ကမ္ဘာဒုက္ခသည်လူဦးရေအများဆုံးဖြစ်တဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမကြသေးခင်လပိုင်းတွေကစပြီးအကြမ်းဖက်တပ်ဖြတ်မှုတွေဇက်တိုက်ဖြစ်ပေါ်လာခဲ့တာပါဒုက္ခသည်အရေးအတွက်တသန်းနီးပါးရှိနေပြီးနေရာအကျယ်ဝင်းနဲ့မမျှယာယီတဲအိမ်တွေပြုတ်သိပ်ကျဉ်နေတဲ့ဒုက္ခသည်စခန်းတွေမှာလုံခြုံရေးအတွက်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ဝင်အင်အားတထောင်လောက်ပဲရှိပါတယ်အခုလိုလူသတ်မှုအများပြားဖြစ်ပြီးတဲ့နောက်ရဲအင်အားနှစ်ဆလောက်ချထားဖို့ဒါကာမြို့တော်မှာရှိတဲ့ရဲဌာနချုပ်ကိုအကူအညီတောင်းထားကြောင်း Coxix Bazaar ရဲတပ်ဖွဲ့ရဲ့ရဲအရာရှိကြီးဖြစ်တဲ့ Mohammed Afruzu Hagtutu ကပြောပါရယ်လက်ရှိမှာလဲတက်နိုင်သလောက်အင်အားတိုးချဲ့ချထားပြီးဆောင်ရွက်နေကြောင်းသူကအခုလိုဆိုပါရယ်
That's why we are already deployed
our forces. ဒါကာမြို့တော်မှာကျွန်တော်တို့ရဲတပ်ဖွဲ့အင်အားတွေချထားပြီး24နာရီပတ်လုံးအလုပ်လုပ်နေပါတယ်ရဲကားတွေနဲ့ခင်းလဲ့နေတယ်လို့ရဲတွေကိုယ်တိုင်လမ်းလျှောက်ခင်းလဲ့တာမျိုးလည်းလုပ်ပါတယ်။နောက်ပြီးရဲထောက်လမ်းရေးတွေလည်းကျွန်တော်တို့ထားထားပါတယ
်။ဒုက္ခသည်စခန်းတွေမှာအတင်းအာဓမ္မပြုချင်မှု၊မူရင်ဆေးဆိုင်ရာပြစ်မှုတွေ၊လူကုန်ကူးမှု၊လက်နက်ပိုင်ဆိုင်မှုနဲ့အခြားရာဇဝတ်ကျူးလွန်မှုတွေတိုးမြင့်လာတဲ့အတွက်ဩဂုတ်လကစပြီးရိုဟင်ဂျာဒုက္ခသည်ရာနဲ့ချီဖမ်းဆီးခံခဲ့ရပါတယ်။လူဆိုးကိန်းတွေဟာခိုလုံဖို့နဲ့စားနပ်ရိက္ခာအတွက်စိုးရိမ်ပူပန်နေကြတဲ့နောက်ပိုင်းရောက်ရှိလာတဲ့ဒုက္ခသည်အသစ်တွေစီကနေငွေကြေးတွေကိုအတင်းအာဓမ္မချိမ့်ချောက်ယူခဲ့ကြတယ်လို့ရဲအရာရှိကြီးတူတူကပြောပါရယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရှိတဲ့မူရစ်ဆေးနဲ့လူကုန်ကူးမှုကွန်ရက်တွေနဲ့ပူးပေါင်းလုပ်နေတဲ့ဒုက္ခသည်တွေဟာစခန်းထဲမှာရှိတဲ့ရိုဟင်ဂျာမိန်းကလေးတွေကိုလိမ်ပိုင်းဆိုင်ရာဖျော်ဖြေဖို့နဲ့စိတ်ကြွဆေးပြားသေးယူရမှာစေခိုင်းဖို့ရောင်းချခဲ့ကြတယ်လို့လည်းသူကပြောပါရယ်
။ Criminals and the
ပြမှုကျူးလွန်မှုတွေဓမြတိုက်တွေဟာဒီဒုက္ခသည်စခန်းတွေကိုထိန်းချုပ်ဖို့ကြိုးစားနေကြတာပါအဲ့ဒါကလည်းအဓိကပြဿနာပါတချို့အုပ်စုတွေကဘင်္ဂလားဒေ့ရှ်နိုင်ငံထဲကဖြစ်ပြီးတချို့ကတော့ရိုဟင်ဂျာတွေကိုယ်တိုင်ဖြစ်ပါတယ
်လူဆိုးကိန်းတွေဟာဒုက္ခသည်စခန်းခေါင်းဆောင်ပိုင်းတွေကိုပြစ်မှတ်ထားတပ်ဖြတ်တာတွေလည်းရှိနေပါတယ် Air Fuller ဆိုတဲ့ဒုက္ခသည်စခန်းခေါင်းဆောင်တအူးကိုဂျွန်လကလူအများသွားနေတဲ့လမ်းမပေါ်မှာအုပ်စုလိုက်ဓာတ်နဲ့အချက်ပေါင်း25ချက်လောက်ဝိုင်းထိုးပြီးတပ်ဖြတ်ခဲ့ပါတယ်သူဟာအင်္ဂလိပ်စကားပြောဆိုနိုင်တယ်လို့စခန်းတွေကိုလာရောက်ကြည့်ရှုတဲ့နိုင်ငံတကာခေါင်းဆောင်တွေဘင်္ဂလားဒေ့ရှ်ရဲ့အရာရှိတွေနဲ့အဓိကဆက်ဆံပြောဆိုသူဖြစ်တဲ့အပေါ်မှာသူ့ရဲ့ပြိုင်ဘက်တွေကအမျက်ဒေါသထွက်စီပြီးရဲရဲဆက်ဆက်တပ်ဖြတ်ခဲ့ကြတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ဘက်ကပြောပါတယ်ဖခင်ဖြစ်သူပျောက်ဆုံးနေတဲ့အတွက်စိုးရိမ်ပူပန်နေတဲ့အသက်26နှစ်အရွယ်ရူအန်အက်တာဆိုရင်သူတို့မိသားစုဟာလူဆိုးကိန်းတွေရဲ့ချိန်ချောက်မှုကိုခံနေရကြောင်းအခုလိုပြောပြပါတယ
်
။ကျမတို့တကယ်ပဲကြောက်နေကြပါတယ်။ကျမရဲ့ဖေကိုဘယ်ကိုခေါ်သွားတယ်လဲဆိုတာကျမတို့မသိပါဘူး။ကျမတို့မိသားစုတစုလုံးလည်းအဆက်မပြတ်အချိန်ချောက်ခံနေရပါတယ်။အထူးသဖြင့်ကျမအကိုကြီးအတွက်ကျမတို့အားလုံးစိုးရင်စိတ်ပူနေကြပါတယ်။သူ့ကိုပြန်မေးဆွဲပြီးတပ်ပစ်မယ်လို့သူတို့ကချိန်ချောက်ထားပါတယ
်။ Ruan Actor ရဲ့ဖခင်အလောင်းကိုတော့နောက်ပိုင်းမှာတွေ့ရှိခဲ့ပါတယ်။အခုဆိုရင် Coxix Bazaar ခရိုင်ရဲဌာနအနေနဲ့ဒုက္ခသည်စခန်းတွေအတွင်းဖြစ်ခဲ့တဲ့လူသတ်မှုပေါင်း22မှုကိုစုံစမ်းစစ်ဆေးနေပါတယ်ဒုက္ခသည်စခန်းတွေတဲ့ကိုလူဆိုးကိန်းတွေဝင်လာချိန်မှာဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကအကူအညီတောင်းပေမဲ့အချိန်မီရောက်မလာကြဘူးလို့လည်းဒုက္ခသည်အများစုကပြောပါတယ်ဒါကြောင့်ရဲအင်အားတိုးမြင့်တာထက်ရာဇဝတ်ကျူးလွန်မှုကိုအချိန်မီတားဆီးနိုင်ရေးဆောင်ရွက်ပေးဖို့လိုအပ်နေကြောင်းရိုဟင်ဂျာခေါင်းဆောင်တအုပ်ဖြစ်တဲ့မိုဟီဘူလာကပြောပါတယ
် increasing police number is
not ရတဖွဲ့ဝင်အရေးအတွက်တိုးမြင်တာကျွန်တော်တို့အတွက်အကူအညီမဖြစ်ပါဘူးတကယ်တမ်းပြဿနာဖြစ်လို့ကျွန်တော်တို့သူတို့ကိုလာပြီးဖြေရှင်းဖို့ခေါ်တဲ့အချိန်မှာအချိန်မီရောက်လာဖို့ဖြစ်ပါတယ
်လက်ရှိမှာတော့ဒုက္ခသည်စခန်းတွေမှာအများစုဟာလူဆိုးကိန်းတွေရဲ့ရံပြုမှုကိုကြောင်းရွံ့နေကြပြီးအာဏာပိုင်တွေဘက်ကစုံစမ်းမေးမြန်းမှုတွေကိုလည်းဖြေဆို့ဖို့တွန်းဆုတ်နေကြကြောင်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့တာဝန်ရှိသူတွေဘက်ကပြောပါတယ်ရှင်